အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့သုတေသနဌာနအတွင်းရမှုဦးမျိုးရန်အောင်သိန်းကိုအာဏာပိုင်တွေကဖမ်းဆီးသွားတယ်လို့ NLD ပါတီကပြောပါတယ်လူမှုကွန်ရက်မှာရေးသားခဲ့တာနဲ့ပတ်သက်လို့ရန်ကုန်တိုင်းစစ်ဌာနချုပ်ကဆက်သွယ်ရေးအဥပဒေပုံမှာ66ဂါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာကြောင့်ဖြစ်တယ်လို့လည်းအာဏာပိုင်တွေဖမ်းဆီးစင်မှာအတူရှိနေသူတူကပြောပါတယ်ဒီအခြေအနေအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့သုတေသနဌာနအတွင်းမူကိုမျိုးရံအောင်တင်းကိုဒီနေ့နေ့လယ်ပိုင်းမှာအနာပိုင်တွေဘက်ကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။ဆက်သွယ်ရေးအဥပဒေပုံမှန်နဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOA ကိုပြောပါတယ်
။ဟုတ်တယ်။ကျွန်တော်တို့ဘာကြောင့်ဘာညာတော့အတိအကျမသိဘူး။ဒီနေ့နေ့ချင်းမှာဖမ်းသွားတယ်။ဆက်သွယ်ရေးဥပဒေနဲ့တိုင်နာတယ်လို့အဲ့ဒါလို့သတင်းရပါတယ်
။ကိုမျိုးရံအောင်တိန်ကိုအခုခါမှာအာနာပိုင်တွေကလိုင်မျိုးနယ်ရဲစခန်းမှာစစ်ဆေးမေးမြန်းနေပြီးတော့သူ့ကိုဖမ်းသွားခဲ့တဲ့အချိန်နဲ့ပတ်သက်ပြီးအဲ့ဒီအချိန်တုန်းကသူနဲ့တူရှိနေခဲ့တဲ့ NLD ပါတီသုတေသနဌာနအဖွဲ့ဝင်တူဖြစ်တဲ့ကိုနေမိုးအောင်ကအခုလို့ပြောပါတယ်
။ကျွန်တော်နဲ့အဲ့ဒီရဇနာဟိုတယ်မှာပေါ့နော်။ကျွန်တော်ရဲ့မိတ်ဆွေတယောက်ရဲ့သူရဲ့စကားပြောနေတဲ့အချိန်မှာလာဖမ်းသွားတာပါ။အဓိကတော့သူကဖေ့စ်ဘွတ်မှာရေးတဲ့အကြောင်းအရာတစ်ခုကြောင့်ပေါ့နော်။ကျေးဇူးမကြီးတဲ့အကြောင်းအရာတစ်ခုတော့ကျွန်တော်တိကြတာပေါ့ရေရွာကျွန်တော်အတိကြတော့မဟုတ်ဘူးပေါ့လေနော်ဆိုခန်းတော့တော့ပုံမှန်66ကာဒီနဲ့လို့တော့ပြောပါတယ်ဒီကတော့ဟုတ်လိုင်မျိုးနဲ့ရေစခန်းမှာပဲပေါ့နော်အခုတော့စစ်တပ်ကတရားစွဲတယ်လို့ပြောတာပဲသူတို့ကဒီရေရအငင်းယူဆောင်ရွက်ပေးရတာပေါ့တရားစွဲလာတယ်မရှိတဲ့အတွက်အဲ့လိုတော့ကျွန်တော်တို့ရေရွာတိထားတယ်ဗျာစစ်တပ်နာချုပ်ကနေပြီးခင်ကြမှာရန်ကုန်တိုင်းစစ်တပ်နာချုပ်ကနေပြီးခင်ကြမှာဒီလိုအခုဆွဲထားတဲ့အတွက်လာဖမ်းလာပါဆိုပြီးတော့သဘောအဲ့သဘောမျိုးပြောတာပေါ့လေနော်အဲ့လိုမျိုးပြောပြီးဖမ်းလာပါရဲဝင်လည်းပါတယ်နောက်ဒီလုံလုံဟိုရဲရဲယူနီဖောင်းနဲ့လည်းပါပါတယ်ဗျလူများရောက်လာတဲ့
လူမှုကွန်ရက်ဆာမင်နာတစ်ခုဖြစ်တဲ့ Facebook ကနေတစ်ဆင့်တပ်မတော်ခေါင်းဆောင်ပိုင်းအပေါ်မှာဝေဖန်ပြောဆိုရေးသားခဲ့တာကြောင့်ရန်ကုန်တိုင်းစစ်ဌာနချုပ်ဗိုလ်မှူးကြီးတဦးကစစ်တပ်ရဲ့ဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲခဲ့တာဖြစ်တယ်လို့ကိုနေမိုးအောင်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုဆက်ပြီးလှုပ်ဆောင်သွားဖို့ရှိသလဲဆိုတဲ့အပေါ်မှာဦးညံဝင်းပြောတာကတော့
ကျွန်တော်တို့ကဒီလိုကိစ္စကဒီတစ်ဆင့်ပြီးရင်တရားရုံးတင်ရမှာ哦တရားရုံးတင်တဲ့အခါကျရင်သူတို့တင်ခဲ့ရင်ပေါ့နော်တရားရုံးတင်ရင်ကျွန်တော်တို့ကကိုမျိုးရံအောင်သိမ့်အတွက် defense လုပ်ပြရမှာပေါ့ဒါအတွက်တော့ကျွန်တော်တင်ဆင်ထားပါတယ
်လွန်ခဲ့တဲ့လတွေအတွင်းမှာလည်းနိုင်ငံတော်အကြီးအကဲတွေနဲ့တပ်မတော်ခေါင်းဆောင်ပိုင်းကိုတရော်တဲ့ဓာတ်ပုံတွေဖြန့်ဝေမှုတပ်မတော်ကိုအကြီးညိုပြက်စင်မှုစတဲ့အမှုတွေနဲ့လည်းအေးအေးယူတာတွေရှိခဲ့ပါတယ်ခင်ဗျာ